င်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ16ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနှင်္ဂလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လူပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရှစ်လရဲ့ချိန်အမေရိကန်ကတောင်ကိုရီးယားနဲ့ပူးတွဲစီးရီးလေ့ကျင့်မဲ့အစီအစဉ်ဟာဝါရှင်တန်မှာနျူကလ িয়ার ရေးဆွေးနွေးမှုတွေကိုထိခိုက်နေတဲ့အကြောင်းမြောက်ကိုရီးယားကသတိပေးပါရယ်အမေရိကန်လွှတ်တော်ကိုယ်စားလှယ်ပေါ်သမ္မတဒေါ်နယ်ထရန့်ကလူမျိုးရေးရမှတ်ချက်စကားပြောခဲ့တဲ့ပေါ်ရှုတ်ချမဲ့ဆုံးဖြတ်ချက်တရကိုအလွတ်တော်မှာဒီနေ့မဲခွက်ဖို့ရှိနေပါရယ်ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုတော့ကိုသားညုံနဲ့အတူကြီးညာပြီးတော့မှာပါ
ကောင်းပါပါရှင်ဖွဲ့စည်းပုံအခြေခံဥပဒေပါအချက်တချို့ကိုပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ကြိုးပမ်းဆောင်နေတဲ့လုပ်ငန်းတွေမှာဘလို့အခက်အခဲတွေနဲ့ရင်ဆိုင်ရနိုင်ခြင်းရှိနေပါသလဲ
ကိုလက်ရှိအခြေအနေကတော့အဲ့ဒီကိုသွားဖို့ဆိုတာကအဲဖွဲ့စည်းပုံလမ်းကြောင်းနဲ့အညီသွားမယ်ဆိုရင်တော့တက်မတော်သားတွေသဘောတူမှညောင်းပါနော်အဲ့တော့တက်မတော်ဘက်ကဘာမှမဆွေးနွေးဘူးဆိုတဲ့ဟာမျိုးလည်းကြားလို့လည်းကြားမှာတက်မတော်ဘက်ကဘာမှဝင်ရောက်ဆွေးနွေးခြင်းမရှိဘူးဆိုတော့အခက်အခဲတော့ရှိလာနိုင်တာပေါ့နော်ဒီပေါ်မှာတော့ဟု
တ် NLD ပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်လှိုင်ဝင်းပြောတော်တာပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါဒါအပြင်တရားမဝင်ကုန်သွယ်မှုကြောင့်ပြဿနာဖြစ်ပေါ်ခဲ့တဲ့မြန်မာနဲ့အိန္ဒိယနိုင်ငံအမတ်နဲ့နေဆက်ကိတ်ကိုအိန္ဒိယနိုင်ငံအစိုးရကမနေ့ကစပြီးတော့ရက်အကန့်အသတ်မရှိပိတ်ပင်လိုက်တဲ့သတင်းနဲ့နိုင်ငံတကာသတင်းဆောင်မှာပါတော့လူဖြူမဟုတ်တဲ့အမျိုးသမီးလွှတ်တော်အမတ်တွေအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လူမျိုးရေးခွဲခြားတဲ့မတ်ချက်စကားကြောင့်ဒီမိုကရက်နဲ့သမ္မတကြားတင်းမာမှုတွေတိုးလာနေတဲ့သတင်းဆောင်မှာအပြည့်စုံကိုထုတ်လွှင့်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်တန်းရသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုသားညုံတို့ကပြောပြပေးပါဦး
။ရှင်းလာတဲ့ချက်ရင်အမေရိကန်ကတောင်ကိုရီးယားနဲ့ဖူးတွဲစီးရီးလေ့ကျင့်မဲ့အစီအစဉ်ဟာဝါရှင်တန်မှာနျူကလ িয়ার ရေးဆွေးနွေးမှုတွေကိုထိခိုက်နေကြောင်းမြောက်ကိုရီးယားကသတိပေးလိုက်ပါတယ်။စီးရီးလေ့ကျင့်မဲ့အစီအစဉ်ဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ပြည်ခရိုင်နေတဲ့စင်ကူနိုင်ငံကထိပ်သီးဆွေးနွေးပွဲသဘောတူညီချက်ကိုချိုးဖောက်အောင်ကြောင်းလဲမြောက်ကိုရီးယားနိုင်ငံခြားရေးဌာနရဲ့ကြေညာချက်ကိုနိုင်ငံပိုင်ကိုရီးယားပို့သတင်းအေဂျင်စီကဒီနေ့ပဲဖော်ပြခဲ့တာပါ။အမေရိကန်ရဲ့ရှေ့ဆက်လုံမဲ့လှုပ်ရှားမှုတွေကိုကြည့်ပြီးအလုပ်ဖွဲ့တွေကြားဆွေးနွေးမဲ့အစီအစဉ်နဲ့ပတ်သက်လို့ဆုံးဖြတ်ချက်ချမယ်လို့လဲမြောက်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရသူတူကိုအမြင်ဖော်ပဲကိုးကားပြီးကြေညာချက်မှာဖော်ပြထားပါတယ်။တောင်နဲ့မြောက်ကိုရီးယားနိုင်ငံခြားကစစ်မဲ့ဆုံးမှာသမ္မတထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ပြီးခဲ့တဲ့လတဲ့ခေတ္တတွေ့ဆုံခဲ့ပြီးတဲ့နောက်အလုပ်ဖွဲ့တွေကြားဆွေးနွေးဖို့သဘောတူခဲ့တာပါ။မြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေကိုဖျက်သိမ်းပြီးပြန်လည်နေတဲ့ပိတ်ဆို့ထန်ခတ်မှုတွေရှင်းပေါ်ရေးအစီအစဉ်နဲ့ပတ်သက်လို့ဖေဖော်ဝါရီလထဲမှာဗီယက်နမ်နိုင်ငံကဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲတွင်သဘောတူညီမှုမရခဲ့ဘဲဖြစ်ခဲ့ရပြီးတဲ့နောက်မှာတော့နှစ်ဖက်ကြားဆွေးနွေးမှုတွေရပ်ဆိုင်းနေတာလည်းဖြစ်ပါတယ်
။အမေရိကန်လွှတ်တော်အမတ်တွေပေါ်သမ္မတဒေါ်နယ်ထရန့်ရဲ့ဒီလူမျိုးခွဲခြားမှတ်ချက်စကားပြောခဲ့တဲ့ပေါ်မှာရှုံချတဲ့ဆုံးဖြတ်ချက်တက်ကူဒီမိုကရက်အများစုလွှမ်းထားတဲ့အောက်လွှတ်တော်မှာဒီကနေ့အင်္ဂါနေ့မှာမဲခွဲဖို့ရှိနေပါတယ်။အခုလိုမဲခွဲဖို့ရှိတယ်ဆိုတော့အောက်လွှတ်တော်လူများစုခေါင်းဆောင်စတန်နီဟိုယာကကြေညာပြီးတော့ဒီမိုကရက်အမတ်တွေနဲ့အတူ Republican အမတ်တွေနေနဲ့လည်းပါတီထက်တိုင်းပြည်ကိုကြည့်ပြီးတော့မဲပေးကြမယ်လို့မျှော်လင့်နေတဲ့အကြောင်းသူကပြောပါတယ်။တိုင်းပြည်တွင်းကရှေ့ပြောင်းလာသူတွေကိုသူ့ရဲ့နိုင်ငံတွေကိုပြန်သွားဖို့ဆိုပြီးတော့ပြောဆိုချက်ဟာအသားအရောင်မျိုးမျိုးရှိတဲ့ American နိုင်ငံသားတွေနဲ့ American နိုင်ငံသားဖြစ်လာသူတွေကိုမုန်းတိစေမှုကြောက်ရွံ့စေမှုတွေဖြစ်စေတယ်ဆိုပြီးတော့သမ္မတဒေါ်နယ်ထရန့်ရဲ့လူမျိုးခွဲခြားတဲ့ဒီမှတ်ချက်ပေါ်မှာလွှတ်တော်အနေနဲ့ပြင်းထန်ရှုံချတဲ့အကြောင်းအဆိုပြုချက်မူကြမှာဖော်ပြထားပါတယ်။ရွှေပြောင်းဝင်ရောက်သူတွေတိုက်မိသွင်းလာရောက်ခလုံသူတွေကိုကျူးကျော်ဝင်ရောက်လာသူတွေလို့သုံးနှုံးတာနဲ့အခုလိုမျိုးအသားရောင်လူမျိုးကွဲတဲ့လွှတ်တော်မတ်တွေကိုအမေရိကန်နဲ့မပတ်သက်ဖို့ပြောဆိုချက်တွေကိုလည်းဝေဖန်ကန့်ကွက်ထားပါတယ်။အောက်လွှတ်တော်မတ်အီဟမ်အိုမာအောက်လွှတ်တော်မတ်အလက်ဇန်ဒရီယာအော်ဂတ်စီယိုကော့တက်စ်အောက်လွှတ်တော်မတ်အီယနာပရက်စလီနဲ့အောက်လွှတ်တော်မတ်ရရှိဒါတယ်လက်တို့ဒီအမျိုးသမီးလွှတ်တော်အမတ်လေးဦးကိုသမ္မတဒေါ်နယ်ထရန့်ကရွေတိုက်ခိုက်ပြောဆိုခဲ့တာပါ။ဆိုမာလီယာမှာမွေးဖွားခဲ့တဲ့မင်းနီဆိုတာပြည်နယ်အောက်လွှတ်တော်မတ်အိုမာကတော့ဒါဟာအမေရိကန်လွှတ်တော်ကိုယ်စားလှယ်၄ဦးကိုဗေမျောင်တင်းတင်းလူမျိုးရေးအရခွဲခြားတိုက်ခိုက်တဲ့လို့ရဖြစ်တယ်။လူပြူကြီးစိုးရေးလို့ရဖြစ်တယ်ဆိုပြီးတော့အပြစ်တင်တုံ့ပြန်ထားပါတယ်။ဒီမတ်တွေအနေနဲ့သူတို့ရဲ့မူရင်းနိုင်ငံကိုပြန်သွားပြီးတော့အဲ့ဒီမှာရှိနေတဲ့ပြဿနာတွေနဲ့ရာဇဝတ်မှုတွေကိုဖြေရှင်းစမ်းမှာဆိုပြီးတော့သမ္မတထရန့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ရေးတင်ခဲ့တာပါ။ဒီမတ်၄ဦးမှာ၃ဦးဟာအမေရိကန်ပြည်ထောင်စုမှာပဲမွေးဖွားသူတွေဖြစ်ကြပါတယ်။အောက်လွှတ်တော်မတ်အိုကာစီယိုကော့တက်စ်ဟာနယူးယောက်ဇာတိဖြစ်တယ်လို့အောက်လွှတ်တော်မတ်ပရက်စလီကတော့ဆစ်ဇနတီမှာမွေးဖွားသူအောက်လွှတ်တော်မတ်တီလစ်ကတော့မချီဂန်ဒီထရိုက်ဇာတိဖြစ်ပါတယ်။အဲ့ဒီထဲကလွှတ်တော်မတ်အိုမာနဲ့လွှတ်တော်မတ်တီလစ်ဟာအမေရိကန်လွှတ်တော်မှာရွေးခံရတဲ့ပထမဆုံးမွတ်စလင်အမျိုးသမီးတွေလည်းဖြစ်ကြပါတယ်။သူ့ရဲ့မူဝါဒတွေကိုဘလို့ကာဝယ်ရမှန်းမသိတော့ပုဂ္ဂိုလ်ကြီးကပြန်တိုက်တာပဲဆိုပြီးတော့လွှတ်တော်မတ်အိုကာစီယိုကော့တက်စ်ကဇင်းတောက်တွေကိုပြန်လည်တုံ့ပြန်ပြောပါတယ်။သမ္မတထရန့်ကတော့သူနဲ့သဘောထားတူသူတွေအများကြီးရှိတယ်ဆိုပြီးတော့ဒီဝေဖန်တုံ့ပြန်ချက်တွေကိုဂရုမထားတဲ့အကြောင်းပြန်လည်ပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတောင်ပိုင်းနယ်စပ်မှာခလုံးငွေရဖို့ကြိုးပမ်းသူအများစုကိုသမ္မတဒေါ်နယ်ထရန့်ဆွေကတားဆီးဖို့စီစဉ်နေပါတယ်ဒီစီစဉ်ကြောင့် အမေရိကတိုက်11နိုင်ငံတွေကနေအိန္ဒိယမက္ကဆီကိုနိုင်ငံကတဆင့်အမေရိကန်နိုင်ငံကိုနေဆက်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးစားသူတွေပေါ့အဓိကရက်ခတ်လာနိုင်ပါတယ်တရားရေးဌာနနဲ့အမိမြေလူမျိုးရေးဌာနတို့ရဲ့တင်းလာနေတော့စာမျက်နှာ58မျက်နှာပါထုတ်ပြန်ချက်အရခေါလုံခွင့်လျှောက်ထားနိုင်တဲ့နိုင်ငံတစ်ခုကိုကုန်းလန်းကနေဖြတ်သန်းပြီးအမေရိကန်ကိုရောက်ရှိလာသူတွေကိုခေါလုံခွင့်မပေးဖို့တားမြစ်လိုက်တာပါမက္ကဆီကိုနိုင်ငံနဲ့နေဆက်ကနေဝင်ရောက်လာသူအရေအတွက်တိုးလာနေပြီးဒီထဲမှာကိုလုံးဝင်ပေးနိုင်သူအ ਨੇ ချင်းသာပါဝင်တဲ့အကြောင်းလဲရှင့်နေရဝီလျံဘာကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ကိုလုံးဝင်ပေးဖို့အရေးချင်းမပြည့်သူတွေအများပြားကကိုလုံးဝင်ရဖို့တောင်းခံနေတာလွန်မှုကြီးကြပ်ရေးစနစ်အတွက်အမဲဆက်ဖြစ်နေတယ်လို့စံနာမှုနဲ့ကိုလုံးဝင်ပေးရမယ်ရည်ရွယ်ချက်ကိုထိခိုက်စေပြီးလူမောင်ခုံမှုပြဿနာကိုအားပေးရရောက်တဲ့အကြောင်းလဲရှင့်နေချုပ်ကပြောဆိုခဲ့တာပါဒီကနေ့စတင်အသက်ဝင်မဲ့ဥပဒေဒီနေ့စတင်သက်ဝင်မဲ့ဥပဒေဟာတရားရေးအရာစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ
်အစိုးရဝန်ထမ်းယာလူတာဝန်နောက်အစိုးရပိုင်ပစ္စည်းတွေကိုတုံပြီးတော့ပါတီနိုင်ငံရေးမှာပါဝင်ဆောင်ရွက်တာကိုတားမြစ်ထားတဲ့ HF ကိုချိုးဖောက်ခဲ့သလားဆိုတာနဲ့ပတ်သက်ပြီးတော့အင်ပီရိုအကြီးအကျယ်ပြီးကလီယန်ကွန်ဝေးကိုအောက်လွှတ်တော်ကော်မတီတစ်ခုကတင်းလာနေကကျန်းလာစစ်ဆေးမှုလုပ်ရမှာကလျန်ကွန်ဝေးကရောက်မလာခဲ့ပါဘူး။ကလျန်ကွန်ဝေးဟာစီမင်းနဲ့လုပ်ငန်းတာဝန်များစောင့်ချက်ရေးလွှတ်တော်ဆက်ကော်မတီရဲ့မိ мян ချက်တွေကိုဖြေကြားဖို့ကနဦးချိန်ကညှင်းဆိုခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့တင်းလာနေ့မှာဆက်ကော်မတီကြားနာပွဲလာရောက်ဖို့ဆင့်ကော်ခံခဲ့ရပါတယ်။ကလျန်ကွန်ဝေးဟာပြောင်စုအစိုးရဝန်ထမ်းများဆိုင်ရာဥပဒေစီမင်းတွေကိုချိုးဖောက်ပြီးတော့ပါတီနိုင်ငံရေးကိစ္စတွေမှာပါဝင်ခဲ့တယ်ဆိုပြီးတော့သူ့ကိုယာယီကနေဖယ်ရှားဖို့သမ္မတထရန့်တန်ပို့ခဲ့တဲ့အထူးစုံစမ်းရေးရုံးရဲ့အစီအစဉ်စာထဲမှာဖော်ပြအကြံပြုထားပါတယ်ခင်ဗျာ။
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဖိလစ်ပိုင်နိုင်ငံမှာမွေးရစီဝါတိုက်ဖြည့်ရေးအတွက်ကျဉ်းကျဉ်းတန်းတန်းနှိမ်နှင်းနေတာတွေကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကစုံစမ်းဖို့ဖိအားပေးရမှာဥဆောင်ပါဝင်မှုတွေအိုင်စလန်နိုင်ငံနဲ့တတမန်ဆက်ဆံဖြတ်တောက်ဖို့ကြိုးစဉ်းစားနေတဲ့အကြောင်းသမ္မတရော်ဒရီဂိုဒူတာတီကပြောလိုက်ပါတယ်။သမ္မတဒူတာတီရဲ့မွေးစီဝါနှိမ်နှင်းရေးအစီအစဉ်2016ခုနှစ်ကစခဲ့ရမှာရဲတွေရဲ့လက်ချက်နဲ့ဥပဒေမဲ့တပ်ဖြတ်ခံရမှုဖမ်းဆီးမှုအစပြောက်မှုတွေရှိခဲ့တဲ့ပေါ်စုံစမ်းစစ်ဆေးဖို့လူ့ခွင့်ရေးကောင်စီကထောက်ခံမဲ့ဆက်ရှင်မဲ့ကန့်ကွက်မဲ့ဆက်လီမဲ့နဲ့ပြီးခဲ့တဲ့ကြာသပတေးနေ့ကပဲအတည်ပြုလိုက်တာပါ။လူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာပြည်သူတွေကိုအကောက်အပြေးဖို့ကြိုးပမ်းတဲ့အချုပ်ချာအာဏာပိုင်ဆိုင်တဲ့နိုင်ငံတစ်ခုပေါ်အထင်သေးအမြင်သေးနဲ့ပြုမှုတွေလောရွေဖြစ်တဲ့အကြောင်းလဲသမ္မတရဲ့ပြောခွင့်ရသူဆာဗာရိုပနက်လိုကမနေ့နောက်ပိုင်းမှာပဲဒိန်းတောက်တွေကိုပြောဆိုသွားခဲ့ပါတယ်။မွေးစေဝါနှိမ်နှင်းမှုအစီအစဉ်ပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေကိုတော့သမ္မတဒူတာတီကဒေါသတကြီးတုံ့ပြန်လေးရှိပါတယ်။မွေးစေဝါနှိမ်နှင်းမှုတွေပေါ်ကနဦးစုံစမ်းစစ်ဆေးဖို့နယ်သာလန်နိုင်ငံတဟိတ်မျိုးကနိုင်ငံတကာရာဇဝတ်ပြုမှုဆိုင်ရာခွန်ရုံး ICC ကပြီးခဲ့တဲ့နှစ်ထဲဆုံးဖြတ်ခဲ့တဲ့အတွက်လဲဖော်ဝင်ဖြစ်ကဒီနေ့ဆက်မဲမှာပဲနှုတ်ထွက်ထားပါတယ်။သမ္မတဒူတာတီဆွေးနွေးကတော့မွေးစေဝါမှောက်ခိုးသူတွေနဲ့ရဲတပ်ဖွဲ့တို့ကြားအပြန်အလှန်ပြစ်ခတ်မှုတွေကြောင့်လူပေါင်း6,600တိစုံချောင်ပြောဆိုထားပေမဲ့ဒေသခံတစ်ချောင်လှူရှားသူတွေကတော့လူပေါင်း2,900လောက်ထိတိစုံမှုတွေရှိတဲ့အကြောင်းလဲပြောဆိုထားကြပါတယ်။
ရင်နံပိုင်လိုင်းလုပ်ငန်းမပြည့်ပြတ်လို့ဆိုပြီးတော့တရုတ်နိုင်ငံပိုင် CPP တရုတ်ရင်နံပိုင်လိုင်းဆောက်လုပ်ရေးလုပ်ငန်းရဲ့ဘဏ်အကောင့်တစ်ခုတည်းကအမေရိကန်ဒေါ်လာတန်း200ကျော်ကိုမလေးရှားနိုင်ငံကထိန်းသိမ်းထားလိုက်ပြီလို့မလေးရှားဝန်ကြီးချုပ်မဟာသီယာမိုဟာမက်ကတင်းလာနေကပြောဆိုပါရတယ်။ CPP ဥဆောင်ဦးရဲ့လုပ်နေတဲ့ဒေါ်လာ 1.3 ဘီလီယံတန်မှုရှိတဲ့ပိုင်လိုင်းလုပ်ငန်းကိုမလေးရှားနိုင်ငံကရပ်ဆိုင်ထားပြီးတော့တစ်နှစ်အကြာမှာခုလိုဆောင်ရွက်တာဖြစ်ပါရတယ်။ CPP ဟာတရုတ်အစိုးရပိုင်ရင်နံနဲ့စွန့်ရည်လုပ်ငန်းကြီးရဲ့အခွဲတစ်ခုဖြစ်ပါရတယ်။ပိုင်လိုင်းအတွက်ငွေ80ရာခိုင်နှုန်းကိုပေးထားပြီးရမယ်လို့လုပ်ငန်းက73ရာခိုင်နှုန်းပဲပြီးပြတ်တယ်လို့ဝန်ကြီးချုပ်မဟာသီယာကတနေ့တော့သူကိုပြောပါတယ်။ဒါကြောင့်မလို့ဒီလုပ်ငန်းကိုဖျက်လိုက်တဲ့နောက်ဆွေရကဒီငွေတွေပြန်ရဖို့လိုတယ်လို့ပြောပါတယ်။ HSBC Bank ရဲ့မလေးရှားဌာနက CPB Bank Account ထဲကနေပြီးတော့ငွေတွေကိုမလေးရှားကသိမ်းယူလိုက်ပြီးဆိုပြီးတော့စင်ကာပူအခြေစိုက် Straits Times ကစတင်တိကဖော်ပြလိုက်တဲ့နောက်ဒီဝန်ကြီးချုပ်မဟာသီယာကအခုလိုအတည်ပြုပြောဆိုသွားတာဖြစ်ပါတယ်။မလေးရှားနိုင်ငံရဲ့အာဂတိလိုက်စားမှုတိုက်ဖြည့်ရေးကောင်စီကနေပြီးတော့သူ့ရဲ့ကုမ္ပဏီကိုအကြောင်းမကြားဘဲနဲ့ငွေတွေကိုလွှဲယူခဲ့တာဖြစ်တယ်လို့ CPB ကုမ္ပဏီဘက်ကရိုက်တာကိုအီးမေးလ်နဲ့တုံ့ပြန်ဖြေပါရတယ်။သူတို့အနေနဲ့သက်ဆိုင်သူတွေနဲ့မင်းများစုံစမ်းပြီးတော့လိုအပ်သလိုအရေးယူဆောင်ရွက်သွားမယ်ဆိုပြီးတော့လည်းတုံ့ပြန်ထားပါရတယ်။မလေးရှားနိုင်ငံမှာအာဂတိလိုက်စားမှုနဲ့အရေးယူခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်း Najib Razak လက်ထက်2016ခုနှစ်မှာ CPB ကဒီပိုက်လိုင်းဆောက်လုပ်ရေးကွန်ထရက်ရရှိခဲ့တာဖြစ်ပါရတယ်။ဒါပေမဲ့လို့ဝန်ကြီးချုပ်မဟာသီယာတက်လာပြီးတော့မနှစ်ကျော်လိုက်လာမှဒီဆောက်လုပ်ရေးလုပ်ငန်းကိုမလေးရှားဆွေကဆိုင်ငံ့ထားလိုက်ပါလေ။
အိန္ဒိယနဲ့ကက်ရှမီးယားဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ကြုံခဲ့ရပြီးတဲ့နောက်ပါကစ္စတန်နဲ့အိန္ဒိယနိုင်ငံတို့ကြားစစ်ဖြစ်လို့နေပါအခြေအနေထိတင်းမာခဲ့ရကလက်နက်ချီပိတ်ထားတဲ့အရက်ဖက်လေယောင်ပြန်ဆန်းမှုတွေကိုပါကစ္စတန်နိုင်ငံကပြန်ဖွင့်ပေးလိုက်ပါပြီ။အရက်ဖက်လေယောင်တွေအားလုံးပြန်တန်းခွင့်ပြုလိုက်ပြီးဖြစ်ကြောင်းပါကစ္စတန်လေယောင်အာဏာပိုင်ဖွဲ့ကဒီနေ့ပဲကြေညာလိုက်တာပါ။အရက်ဖက်လေယောင်ပြန်ဆန်းမှုတွေပိတ်လိုက်တဲ့အတွက်နိုင်ငံကခီးစရီနဲ့ကုန်တင်လေယောင်လမ်းခီးစဉ်ရန်နဲ့ချီအခက်အခဲတွေကြုံခဲ့ရပါတယ်။အိန္ဒိယပိုင်းကက်ရှမီးယားဒေသမှာအိန္ဒိယပြည်သူစစ်40တိဆုံးခဲ့တဲ့အသေးခံဘုံးကွက်တက်ခတ်မှုနဲ့ကြုံခဲ့ရပြီးနောက်ပိုင်းဖေဖော်ဝါရီလထဲမှာပဲပါကစ္စတန်ကလေယောင်ပြန်ဆန်းမှုတွေကိုကန့်သတ်လိုက်တာပါ။အကြမ်းဖက်တက်ခတ်မှုတွေအတွက်နောက်ပိုင်းမှာတော့ပါကစ္စတန်အခြေစိုက်ဂျိုင်ရှိမိုဟာမက်စစ်သူကြောင့်အုပ်စုကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့ကြားနေဆက်ဖြစ်ချုပ်ပြီးလေကြောင်းတက်ခတ်မှုတွေလည်းနောက်ဆက်တွဲကြုံခဲ့ရတာပါ။ပါကစ္စတန်နဲ့အိန္ဒိယနိုင်ငံတို့ကြား1984ခုနှစ်ဘရစ်ချက်လက်အောက်ကလွတ်လပ်ရေးရခဲ့ပြီးနောက်ပိုင်းစစ်ပွဲ3ချိန်ဖြစ်ပွားခဲ့ပြီး2ချိန်ကတော့ကက်ရှမီးယားဒေသပိုင်ဆိုင်မှုတွေအငင်းပွားရာကဖြစ်ပွားခဲ့တာပါ။လွန်ခဲ့တဲ့နှစ်ပေါင်း90ကနောက်ဆုံးစစ်ပွဲအပြီးမှာတော့နျူကလ িয়ার လက်နက်ပါဝင်အပြိုင်ဆိုင်စစ်ရင်အားတွေတိစောက်လာခဲ့ကြတာကြောင့်တင်းမာမှုတွေဟာနျူကလ িয়ার စစ်ပွဲအဖြစ်ဥတီလာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်နေကြပါတယ်။
HIV virus နဲ့ဆက်ဆက်ပြီးတော့တည်ဆုံတဲ့နှုန်းအားဆိုလို့ရှိရင်မနေ့တုန်းကဆိုလို့ရှိရင်9,300ဝန်းကျင်အထိကိုကျဆင်းသွားခဲ့တယ်လို့ကုလသမဂ္ဂကထုတ်ပြန်ပါတယ်2010တုန်းကတည်းကဆိုင်တော့33ရာခိုင်နှုန်းလောက်အထိကိုကျဆင်းသွားတာလို့ဆိုပါတယ်ဒါပေမဲ့လည်းယောဂတိုက်ဖြည့်ရေးရမုံငွေနည်းလာတာကြောင့်ယောဂတိုက်ဖြည့်ရေးအတွက်ကမ္ဘာဝန်ကျူးဝန်းဆောင်ရွက်ချက်တွေတန့်လာတယ်ဆိုပြီးတော့ကုလသမဂ္ဂကသတိပေးထားပါတယ်လက်ရှိအဖြစ်ဆိုတော့ HIV ရောဂါပိုးရှိတဲ့လူနာဟာကမ္ဘာဝန်းမှာ 38.9 တန်းလောက်ရှိမယ်လို့ခန့်မှန်းထားပြီးတော့မှတ်တမ်းရဆိုရင်တော့ 23.3 တန်းလောက်ပဲရောဂါကုသရေး ERD ရရှိထားတယ်လို့ UNAIDS အဖွဲ့ရဲ့နှစ်စဉ် UNAIDS အဖွဲ့ရဲ့ဒီနှစ်စဉ်အစီအစဉ်မှာဖော်ပြပါရတယ်1990အလယ်ပိုင်းကာလ AIDS ရောဂါအစိုးဆုံးအခြေထက်ဆိုင်တော့တိုးတက်အောင်မြင်ဖြစ်ထွန်းမှုတွေအတော်ရှိတာကိုအစိုးရကထောက်ပြပြီးတော့ရောဂါနဲ့သေဆုံးသူဟာ2018ခုနှစ်က8,800ကနေပြီးတော့ပြီးခဲ့တဲ့နှစ်မှာတော့ 9,300 အထိကိုရောကျသွားတယ်လို့ဆိုပါတယ်။အခုဆယ်စုနှစ်တွေအတွင်း AIDS ရောဂါအစိုးဆုံးဖြစ်တဲ့အာဖရိကဒေသမှာ AIDS ဆက်နွယ်ပြီးတော့သေဆုံးမှုကျလာပြီပဲလို့အရှေ့ဥရောပမှာတော့သေဆုံးမှု9ရာခိုင်နှုန်းနဲ့အရှေ့လယ်ပိုင်းဒေသနဲ့အာဖရိကမြောက်ပိုင်းမှာ9ရာခိုင်နှုန်းအထိတက်သွားတယ်လို့ဆိုပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်လင်းဦးနဲ့ကိုသားညုံဦးတို့ကကြီးညာပေးခဲ့တာပါရှင်။သောတာရှင်များရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေညနေ9:00-9:00ခွဲထိ Asia Set 7ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3တို့ကနေပြောင်းလဲထုတ်လွှင့်ပေးနေပါပြီ။စလုံးပေါင်းတွေကတော့ Intel SAT 17နဲ့MEASAT3 တို့ဖြစ်ပါတယ်။ VOA မြန်မာဌာနရဲ့ mobile app အသစ်ကိုလည်း voabarmese.voanews.com website ကနေတစင်လဲ download ရယူနိုင်ပါတယ်။အခုတော့သတင်းဆောင်မာတွေကိုဆက်တိုက်တင်ပြသွားပါမယ်။လူမျိုးရေးခွဲခြားဆက်ဆံတဲ့အနေနဲ့လူဖြူမဟုတ်တဲ့အမေရိကန်အမျိုးသမီးလွှတ်တော်အမတ်၄ဦးကိုသမ္မတဒေါ်နယ်ထရမ့်ကသူတို့လာတဲ့မူရင်းနိုင်ငံတွေကိုပြန်သွားကြဖို့ပြောကြားလိုက်တာကြောင့်ဒီမိုကရက်တွေနဲ့သမ္မတအကြားတင်းမာမှုတွေတိုးမြင့်ဖြစ်ပေါ်နေပါတယ်။ဒီအကြောင်း VOA အင်ဖြူရိုသတင်းထောက် Best Day Wida ကုဆော်ရာသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်
။အင်ဖြူရိုမြက်ခင်းမြစ်မှာပြသထားတဲ့ဒုံခွင်ဒုံလက်နက်တွေအပါအဝင်အမေရိကန်ပြည်ကုန်ပစ္စည်းတွေအတွက်အောင်ပွဲခံတဲ့နေဖြစ်ပေမဲ့လည်းသမ္မတဒေါ်နယ်ထရမ့်ရဲ့လူမျိုးရေးခွဲခြားဆက်ဆံတဲ့ပြောဆိုမှုကြောင့်တခြားအကြောင်းအရာဘက်ကိုချက်ချင်းပြောင်းသွားခဲ့ပါတယ
်။ If you hate our country, if you're not happy here, you can leave.
ကိုနိုင်ငံကိုမောင်းတဲ့ဒီမှာမပြောဘူးဆိုရင်ဒီကနေထွက်သွားကြပါ
။ဆိုမာလီယာနိုင်ငံမှာမွေးဖွားပြီးအမေရိကန်နိုင်ငံသားခံယူထားတဲ့မွတ်စလင်လွတ်တော်အမအီလ်ဟန်အိုမာအပါအဝင်အမျိုးသမီးလွတ်တော်အမ၄ဦးကို Twitter ကနေတိုက်ခတ်ခဲ့တဲ့ကိစ္စကိုသတင်းတောက်တဦးကမေးတာမှာသမ္မတထရမ့်ကအဲ့ဒီလိုပြန်လည်ဖြေကြားခဲ့တာ
ပါ။ When I hear the way they talk about our country, when I hear the anti-semitic language they use
ကျွန်တော်တို့နိုင်ငံအကြောင်းဂျူးစန့်ကြီးအကြောင်းအစ္စရေးကိုမုန်းတီးတဲ့အကြောင်းနဲ့ကျွန်တော်တို့ရဲ့ရန်သူအယ်ခိုင်ဒါကိုသဘောကျတဲ့အကြောင်းသူတို့ပြောနေတာတွေကိုကြားရတော့ဒါဒီမိုကရက်ပါတီအတွက်မကောင်းဘူးလို့ကျွန်တော်ယူဆပါတယ
်အီလ်ဟန်အိုမာအပြင်သမ္မတထရမ့်တိုက်ခတ်ခြင်းခံခဲ့ရတဲ့တခြား၃ဦးကတော့အလက်ဇန်းဒရီးယားအိုကာစီယိုကော့တက်စ်ရာရှိဒါတာလစ်နဲ့အိုင်ယန်နာပရက်စလီတို့ဖြစ်ကြပြီးသမ္မတရဲ့ပြောဆိုမှုဟာလူမျိုးရေးခွဲခြားဆက်ဆံမှုဖြစ်တယ်လို့သူတို့ကပြောပါတယ်အမျိုးသမီးလွတ်တော်အမတ်လေးဦးကိုစားအီလ်ဟန်အိုမာကသမ္မတထရမ့်ရဲ့ပြောဆိုမှုတွေအပေါ်အခုလိုတုံ့ပြန်ခဲ့ပါတယ
်။ He would love nothing more than to divide our country based on race.
သမ္မတဟာကျမတို့နိုင်ငံကိုလူမျိုးရေးဘာသာရေးနဲ့လိင်ကွဲပြားမှုလူဝင်မှုကြီးကြပ်ရေးဆိုင်ရာအဆင့်အတန်းပေါ်မူတည်ပြီးတော့ဖြိုခွဲပစ်လိုတဲ့ဆန္ဒရှိနေတာပါ။ဘာဖြစ်လို့လဲဆိုတော့ အဲ့ဒီမတူကွဲပြားမှုတွေကိုဂရုမစိုက်ပဲညီညွတ်စွာလက်တွဲအလုပ်လုပ်ကြမယ်ကျမတို့ကိုဒီလိုခွဲခြားဆက်ဆံတဲ့နီးနယ်ပဲအနိုင်ရမယ်လို့သူထင်နေလို့ပ
ါနိုင်ငံတောင်ပိုင်းကတဆင့်ဝင်လာကြမဲ့သူတွေကိုခလုံးငွေလျှောက်ထားရေးပိုပြီးခက်ခဲစေမဲ့ဥပဒေသစ်ကိုအစိုးရကကြေညာတဲ့အချိန်မှာပဲတမနာကအခုလိုပြောဆိုလိုက်တာပါဒီနေ့လနေ့ကကြေညာလိုက်တဲ့ဥပဒေသစ်ဟာတရားမဝင်တဲ့အတွက်တရားရုံးမှာရင်ဆိုင်သွားမယ်လို့ Center for American Progress သုတေသနအဖွဲ့ကတမ်ဂျာဝက်စ်လိုပုံကိုတွေကပြောပါတယ
် Congress said very clearly that if you pass through a safe third country as evidenced by an agreement
တကယ်နိုင်ငံတစ်ခုကိုဖြတ်လာတဲ့သူကိုခွန်လွန်ခွင့်လျှောက်ထားခွင့်တားမြစ်လို့မရဘူးဆိုတော့လွတ်တော်ကရှင်းရှင်းလင်းလင်းဥပဒေပြဋ္ဌာန်းပြီးသားဖြစ်ပါတယ်ဒါပေမဲ့လက်ရှိဆိုရကတကယ်နိုင်ငံကိုဖြတ်လာတဲ့သူတွေခွန်လွန်ခွင့်လျှောက်ထားတာကိုဟန်တားခွင့်ရှိတယ်ဆိုပြီးဥပဒေအသစ်ထုတ်လိုက်တာပ
ါနိုင်ငံတော်ဝန်တရားမဝင်ဝင်ရောက်နေထိုင်သူတွေကိုသူ့အစိုးရကလိုက်လံဖမ်းဆီးနေတယ်လို့သမ္မတထရမ့်ကပြောနေပေမဲ့ခုချိန်ထိတော့ကြီးကြီးမားမားလိုက်လံဖန်ဆီးတဲ့အရေးလက္ခဏာမတွေ့ရသေးပါဘူးခင်ဗျာ
ကိုဇော်ဝင်လိုက်ပါရှင်အခုတော့ပြည်ရင်းသတင်းတွေပဲဆက်ရအောင်ပါဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ပြင်ဆင်ဖြည့်ဆွတ်ပဲဖြစ်မယ်ဆိုတဲ့အစည်းအခမ်းစာပါအချက်တွေထဲအရေးအကြီးဆုံးပြင်ဆင်ရမယ့်အချက်နဲ့စိန်ခေါ်ချက်အများဆုံးအချက်ဟာပုံမှန်436ဖြစ်နိုင်ကြောင်းသုံးသပ်ကြပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဖွဲ့စည်းပုံအခြေခံဥပဒေလမ်းကြောင်းအရသွားမယ်ဆိုရင်တပ်မတော်ရာကိုစလဲရရဲ့သဘောတူညီချက်မပါဝင်ရင်အခက်အခဲရှိနိုင်ကြောင်းလည်းသုံးသပ်ကြပါရစေ။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရစေ
။ဟုတ်ကဲ့နိုင်ငံရေးပါတီအသီးသီးနဲ့တပ်မတော်သားလွှတ်တော်ကိုစလဲအစုဖွဲ့ကပြည်တော်စုလွှတ်တော်ကိုစလဲ45ဦးပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီကဖွဲ့စည်းပုံပြင်ဆင်ရေးအတွက်တင်ပြချက်ပေါင်း3865ချက်ကိုတနင်္လာနေ့ကပြည်တော်စုလွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ်။ဒီတင်ပြချက်3900ကျော်ထဲမှာအရေးကြီးဆုံးအချက်ဟာပုံမှန်436ဖြစ်နိုင်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့မင်္ဂလာတုံမြို့နယ်ကပြည်သူ့လွှတ်တော်ကိုစလဲဦးအောင်လှိုင်ဝင်းကပြောပါတယ်
အရေးကြီးဆုံးကတော့436လို့ပဲထင်ပါတယ်ဟုတ်ကဲ့အဲဒါမှာကျန်တဲ့အချက်တွေမှာဟိုသဘောထားမတိုက်ဆိုင်ဘူးဒီလွှတ်တော်မှာဖြစ်နောက်ရွေးကောက်ပွဲနဲ့တက်လာတဲ့လွှတ်တော်တွေမှာပဲဖြစ်ပေါ့နော်အဲ့ဒီမှာကျန်တဲ့ပုဂ္ဂိုလ်တွေအရင်အဲသူတို့ရဲ့သဘောဆန္ဒနဲ့ပြင်ဆင်နိုင်မယ်လို့ထင်ပါတယ်အဲ့တော့အရေးကြီးဆုံးကတော့အရင်ဆုံးကလည်းပါတီဘက်ကနေလက်မှတ်တွေကောက်ပြီးတော့ကမ်ပိန်းတွေပါတောင်လုပ်ခဲ့တဲ့အားမျိုးရှိပါတယ်အဲ့တော့436လို့ပဲကျွန်တော်တို့ထင်
ဖွဲ့စည်းပုံအခြေခံဥပဒေအခန်း7ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအခန်းပါပုံမှန်436ကကြီးမှာအရေးကြီးတဲ့ပုံမှန်တွေကိုပြင်ဆင်မယ်ဆိုရင်ပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်သဘောတူညီချက်ရရှိဖို့နဲ့အဲ့ဒီနောက်ပြည်လုံးကျဆန္ဒခံပွဲကျင်းပပြီးမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထက်ဝက်ကျော်မဲဆန္ဒနဲ့ပြင်ဆင်ရမယ်လို့ဖော်ပြထားပါတယ်436ခါခွေးမှာတော့436ကကြီးမှာမပါတဲ့ပုံမှားတွေကိုပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ရဲ့သဘောတူညီချက်နဲ့ပြင်ဆင်နိုင်ကြောင်းဖော်ပြထားတာဖြစ်ပါတယ်။ပုံမှား436ပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD နဲ့ရခိုင်မျိုးသားပါတီတို့ကတင်ပြထားတဲ့အချက်တွေကိုဦးအောင်လှိုင်ဝင်းကအခုလိုဆက်ပြောပါတယ
်။ NLD ဘက်ကပြင်ချင်တာကပုံမှား436ကကြီးကိုလွတ်တော်ပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့3-2%ကျော်နဲ့ပြင်ဆင်ပြီးတော့ပြည်လုံးကျဆန္ဒခံရေးပွဲကျင်းပမယ်။နောက်တစ်ခါခါကွေးမှာကျတော့တိတ်ပြီးတော့အရေးမကြီးတဲ့အချက်တွေကိုကန့်တတ်ထားတဲ့ခါကွေးကိုကျတော့ NLD ဘက်ကဟာအရင်ပြောမှာနော်။3-2%နဲ့ပြင်ရမယ်။အဲ့တော့ NLD ဘက်ကတော့တိတ်အပြောင်းလဲမရှိဘူး။အရင်85ရာခိုင်နှုန်းကျော်ကို3-2%ပေါ့69ရာခိုင်နှုန်းနဲ့ပြောင်းလဲပေါ့။ရခိုင်ဘက်ကကျတော့သူကအဲ့ဒီ436ကကြီးကိုကိုယ်စားလှယ်3-2%နဲ့ပြင်ဖို့သဘောတူတယ်။နောက်ခုမှခါကွေးကိုကျတော့ကိုယ်စားလှယ်တွေ90ရာခိုင်နှုန်းကျော်နဲ့သဘောတူဟုတ်
ဖွဲ့စည်းပုံပြင်ဆင်ဖို့ဆိုရင်တမရတာလွှတ်တော်ကိုယ်စားလှယ်တွေရဲ့ထောက်ခံမှုမရရင်ပြင်ဆင်ဖို့ခက်ခဲနိုင်ကြောင်းသုံးသပ်ပါတယ
်။ခုလက်ရှိအခြေအနေကတော့အဲ့ဒီကိုသွားဖို့ဆိုတာကဖွဲ့စည်းပုံလမ်းကြောင်းနဲ့အညီသွားမယ်ဆိုရင်တော့တမရတာသားတွေသဘောတူမှညမှာပေါ့နော်။အဲ့တော့တမရတာဘက်ကဘာမှမဆွေးနွေးဘူးဆိုတဲ့ဟာမျိုးလည်းဆရာတို့လည်းကြားမှာ။တမရတာဘက်ကဘာမှဝင်ရောက်ဆွေးနွေးခြင်းမရှိဘူးဆိုတော့အခက်အခဲတော့ရှိလာနိုင်တာပေါ့နော်။ DVD ပေါ့ပါတော့ဟုတ်။
ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်ချင်းပြည်နယ်အမှတ်9ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ပူးခင်ကန်းလျံကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။ဒီကြီးဆုံးကတော့ဟိုကခါစင်းက436ပေါ့ဗျာဒီကောင်လေးဖြစ်တယ်။ကျွန်တော်တို့လည်း3ပုံလောက်ပုံလို့ပြင်ထားပါတယ်။ပြီးတော့လူထုစာနာမှာလည်းမေးပေးနိုင်သူမဟုတ်ပဲနဲ့မေးလာရောက်ပေးတဲ့လူရဲ့ထက်ဝက်ကျော်ပေါ့ကျွန်တော်တို့ပြင်ထားပါတယ်။သူ့အမှုရင်းကတော့မေးပေးနိုင်သူဆိုတော့ဘလို့မှမဖြစ်နိုင်ပေလားပုံမှန်တော့မှတနင်္ဂနွေလုံးမှာ90ရာခိုင်နှုန်းလုံးမေးချင်တာပေါ့အဲဒီ95ရာခိုင်နှုန်းမဟုတ်ဘဲနဲ့သုံးပုံနှစ်ပုံလောက်ရှိတော့ဆော့ချင်တော့ကျွန်တော်တို့ဖွဲ့စည်းပုံကိုတိတ်လွယ်တာလည်းမဟုတ်ဘူးတိတ် ခက်ခဲတာလည်းဟိုအနေတော်လောက်နဲ့ပြင်ဆင်လို့ရမှာပေါ့ဒါတော့တမလောက်ပေါ်မှာပဲမူတည်လိုက်မယ်လေသူတို့လည်းဒီတူတန်းပေါင်း50အနေထားတိုက်ပြင်းနေထားဖို့တော့သူတို့ထောက်ဆုံးမယ်လို့မျှော်လင့်ပါတယ်
ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်အတွင်းမှာအကျဉ်းအငယ်ဆွေးနွေးနိုင်ဖွယ်ရှိတဲ့တင်ပြချက်တစ်ခုကတော့တမရော်သားလွှတ်တော်ကိုယ်စားလှယ်ပါဝင်မှုကိုရှော့ချတာပဲဖြစ်ပါတယ် NLD ပါတီကတတိယအကြိမ်လွှတ်တော်တည်တံ့မှာတမရော်သားပါဝင်မှုကို15ရာခိုင်နှုန်းစတုဒ္ဒအကြိမ်မှာ30ရာခိုင်နှုန်းနဲ့ပြင်စမအကြိမ်မှာ9ရာခိုင်နှုန်းထိထားရှိဖို့တင်ပြထားတာဖြစ်ပါတယ်တိုင်းသားလွှတ်တော်ကိုယ်စားလှယ်တချို့ကတော့သူတို့ပြည်နယ်တွေရဲ့လုံပိုင်ခွင့်တိုင်းသားလူမျိုးတွေရဲ့ရပိုင်ခွင့်စားရတွေတိုးမြင့်ရေးဟာဖွဲ့စည်းပုံမှာပြင်ဆင်ရမယ့်ရေးကြီးအချက်တွေဖြစ်ရှုမြင်တာတွေရှိပါတယ်
။ကိုမိုးစောတင်ပြသွားတာပါရှင်။အခုတော့အိန္ဒိယမြန်မာနယ်စပ်ဂိတ်ပိတ်လိုက်တဲ့သတင်းတင်ပြခြင်းပါတယ်။တရားမဝင်ကုန်သွယ်မှုကြောင့်ပြဿနာဖြစ်ပွားခဲ့တဲ့မြန်မာနဲ့အိန္ဒိယနိုင်ငံအမတ်နှစ်နယ်စပ်ဂိတ်ကိုအိန္ဒိယနိုင်ငံအစိုးရကနေမနေ့ကစပြီးတော့ရေအကန့်အသတ်မရှိပိတ်ပင်လိုက်တယ်လို့မြန်မာဖက်ချန် Recorder အာနာပိုင်တွေကပြောပါတယ်။အထူးသဖြင့်နိုင်ငံသွင်းကုန်ပို့ကုန်တင်သွင်းတဲ့နေရာမှာတရားဝင်လိုင်စင်မရှိဘဲနားလည်မှုနဲ့တင်သွင်းနေတဲ့ကိစ္စအပေါ်ထိန်းချုပ်တဲ့အနေနဲ့နယ်စပ်ဂိတ်ကိုပိတ်ပင်တယ်လို့လည်းကုန်သည်အတိုင်းအဝိုင်းတွေကဆိုပါတယ်။ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါအိန္ဒိယမြန်မာအမှတ်နဲ့နယ်စပ်ကုန်တွေရေး recorder စုခေါ်ထားခဲ့ကိုမီဆိုရန်ပြည်နယ်ဆိုရကောက်ခွန်ဌာနကနေမနေ့ကစပြီးရက်ကစမရှိပိတ်ပင်လိုက်တယ်လို့ recorder မြို့အုပ်ချုပ်ရေးမှူးချန့်လျန်နာက VOA ကိုပြောပါတယ
်မြန်မာဘက်ကနေအဓိကပို့ကုန်ကအကွင်းကြီးတွေပေါ့နော်တွင်းကုန်အမည်နဲ့ဆိုတော့တက်မီဩဇာမီစီနဲ့တပင်ပေါ့နော်တကယ်တော့ဒီပို့ကုန်မဟုတ်ဘူးဆောင်ခုအနေနဲ့တော့တင်တွင်းတာပေါ့နော်။နောက်ပြီးတော့ကျွန်တော်နိုင်ငံကနေတွင်းနဲ့ကွင်းတီးတွေရတယ်။တို့အိန္ဒိယနိုင်ငံမှာတကယ်အခွင့်ဆောင်ရမယ့်ဈေးနှုန်းကများတယ်မကိုက်ဘူးပေါ့နော်။တခြားတဲမှာအခုလက်ရှိမီဇိုရမ်ပြည်နယ်မှာရှိတဲ့ကတ်စတမ်တွေကနေပြီးတော့နားလည်မှုနဲ့ဒီကွင်းတီးတွေကိုလက်ခံပြီးတော့တို့ကအခွင့်အရေးကိုကောက်တယ်ပေါ့။အကြမ်းတမ်းမှာကဟိုမီဇိုရမ်ပြည်နယ်မှာနိုင်ငံခြားတွင်းကုန်ကုကုန်လိုင်စင်ရတဲ့ဖွဲ့စည်းရာတစ်ခုရှိတယ်။အဲ့ဒါနဲ့ပြီးခဲ့တဲ့ပတ်တည်မှာမီဇိုရမ်ပြည်နယ်အိုင်ဇောအဝင်မှာအဲ့ဒီနိုင်ငံခြားကုကုန်တွင်းကုန်လိုင်စင်ပေးနေရနေပြီးတော့ကုန်တယ်ရှိမှာသူတို့ကအခွင့်ရန်ကောက်တယ်။ကုန်တယ်ရအဲ့ဒါကိုမစင်တဲ့လို့အစိုးရကိုတင်ပြသွားတယ်။ကိုလိုဆေပင်းကစတန်ထနာချုပ်ကမီကန်တမစီပိတ်သွားတာပေါ့
ဘုံပစ္စည်းတင်နှင်းခွေကူတာပိတ်ပင်ပြီးလူနဲ့ကားသွားလာကိုပိတ်ပင်တာမရှိဘူးလို့သူကဆိုပါတယ်အမှတ်နှစ်နေဆက်ကုန်ရေးကိတ်ဟာမြန်မာဖက်ချန်ချင်းမြင့်နဲ့ဖလန်းမြို့နဲ့ရီခေါ်တာမြို့နဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကြံဖိုင်းခရိုင်စုခေါ်တာကိုဆက်တွယ်ကူးစမ်းနေတာပါကုန်သွယ်မှုအနေနဲ့ကတော့မြန်မာနိုင်ငံဘက်ကအဓိကပို့ကုန်ဖြစ်တဲ့ကုန်သီးတင်ပို့နေပြီးအိန္ဒိယနိုင်ငံကနေဓာတ်မြေဩစာတင်သွင်းနေတာပါသွင်းကုန်ပို့ကုန်ကုန်သွယ်ရမှာတရားဝင်မဟုတ်ပဲနားလည်မှုနဲ့သာလှုပ်ဆောင်နေတဲ့အပေါ်မှာအိန္ဒိယဆိုရကနေတရားဝင်ဖြစ်အောင်ထိန်းချုပ်တဲ့အနေနဲ့ပိတ်ပင်တာလို့ယူဆကြောင်းကုန်သွယ်သူဖြစ်တဲ့ဥကျော်မူကပြောပါတယ
်အဓိကတော့ကျွန်တော်တို့ကုန်သွယ်မှုလုပ်တဲ့နေရာမှာကုန်သွယ်တွေကတရားဝင်ကုန်သွယ်ခွင့်လိုင်စင်ပေါ့နော်မရှိကြဘူးနားလည်မှုယူပြီးတော့ကုန်တွေကိုမီဇိုရမ်ဘက်ကကူးနေကြတယ်ဒီစရမဆူရအနေနဲ့ဖြစ်ဖြစ်သူရတဲ့ရထိုက်တဲ့အခွန်တွေကမရတော့ဘူးပေါ့ခွန်တွေတော်တော်ဆုံးရှုံးတယ်လို့အဲ့လိုမျိုးပြောတယ်ပေါ့နော်ဒီနှစ်ဆက်ကုန်သွယ်ရေးကိုတရားဝင်ကုန်ကူးမယ်ဆိုရင်လေကုန်သွယ်ခွင့် license ရှိတဲ့လူတွေကပဲကိုနီးစနစ်မှန်မှန်နဲ့ကုန်ကူးလို့ရအောင်သူတို့ချင်းချုပ်ချင်းတဲ့သဘောနဲ့အခုလောလောဆယ်သူတို့ပိတ်တယ်လို့ကျွန်တော်နားလည်ရတယ်ပေါ့နော်
ချင်းမြင့်တဲ့ရီခေါ်တာမျိုးကနေတဆင့်တဖက်မီဆိုရံပြည်နယ်ကိုဂုံပစ္စည်းပို့တဲ့ကုန်သည်များစုဟာတွင်းကုန်ထုတ်ကုန်လိုင်စင်မရှိတဲ့အပြင်အစိုးရထံတရားဝင်ခွန်ပေးဆောင်မှုမရှိတဲ့အတွက်ရခိုင်ကလည်းပိတ်ပင်မှုတွေရှိနေတာပါအခုလိုနယ်စပ်ကုန်တွေရေးပိတ်ပင်တဲ့အတွက်ကုန်တယ်တွေအနေနဲ့ထိခိုက်မှုတွေရှိနေတယ်လို့ရီခေါ်တာပြန်ကြားရေးဌာနဒုတိယဦးစီးမှုလာဘက်လွန်ကပြောပါတယ
်အခုတကြားတစ်ခုပဲအခုပြောတော့ကျွန်တော်ကုန်စည်တွေတင်သွင်းလုပ်နေတာပေါ့နော်ပေးတဲ့ခါကျတော့ကုန်တယ်တွေလည်းအခုပစ္စည်းတွေတင်ပို့လို့မရဘူးရနာနေတယ်ကုန်စည်စင်းမွားလည်းကြံကြာသွားတယ်ခြိခိုက်သွားတယ်အဓိကတော့ကုန်တယ်တွေတင်နေတာပေါ့နော
်ပြီးခဲ့တဲ့2018ခုနှစ်ကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အိန္ဒိယနိုင်ငံပြည်ပရေးရဝန်ကြီးနဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်တို့ကလည်းနိုင်ငံကုန်သွယ်ရေးအစဉ်ပြေချုံးမွေးစေဖို့သဘောတူစာချုပ်ရေးထိုးခဲ့ကြပါတယ်ဒါပေမဲ့လည်းအောက်ခြေကုန်သွယ်ရေးပိုင်းမှာတော့စနစ်တကျမဖြစ်သေးဘူးလို့ကုန်တယ်အတိုင်းဝိုင်းကဆိုပါတယ်ချင်းမြင့်တဲ့ရီခေါ်တာမျိုးအိန္ဒိယမြန်မာအမှတ်နှစ်နယ်စပ်ကုန်သွယ်ရေးစခန်းမှာဆိုရင်မနေ့ကပို့ကုန်သွင်းကုန်ပမာဏဒေါ်လာတန်40ကျော်ရှိနေတယ်လို့လည်းနယ်စပ်ကုန်သွယ်ရေးစခန်းစင်းရင်ရသိရပါတယ်အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးဂိတ်ထဲမှာအမှတ်သစ်မိုးရေးနယ်စပ်ကုန်သွယ်ရေးဂိတ်ကအကြီးဆုံးဖြစ်ပြီးတော့ရီခေါ်တာအမှတ်နှစ်ကုန်သွယ်ရေးဂိတ်ဟာဒုတိယအကြီးဆုံးဂိတ်အနေနဲ့တရားဝင်ဖွင့်လှစ်ထားပါတယ်ခင်ဗျာ
တော်ရရှိမှာခင်ဗျာမြန်မာနိုင်ငံမှာအုတ်ချုပ်တဲ့အစိုးရစနစ်ပြောင်းလဲလာခဲ့တာလင်းနေရှိပြီဖြစ်ပေမဲ့မြန်မာနိုင်ငံသားတွေဟာအင်းနီးချင်းနိုင်ငံအနေနဲ့ဒေတာရင်းကတခြားနိုင်ငံတွေကိုအလုံးအရင်းနဲ့ထွက်ပြီးအလုတ်ကန်ရှာဖွေလုတ်ကန်နေကြဆဲဖြစ်ပါတယ်အခုရပိုင်းထိုင်းနဲ့မလေးရှားနိုင်ငံတွေအတွင်းတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားအများအပြားဖမ်းဆီးခံနေကြရတာကိုကြည်ကြည်အားဖြင့်တိုင်းပြည်စည်းဝါးအခြေအနေဟာအခြေခံလူထုအတွက်ခဏိအချိန်ထိအထောက်အကူမပြုနိုင်သေးဘူးဆိုတာသိတာပါတယ်အစိုးရစနစ်တည်ပြောင်းလဲသွားပေမဲ့စင်းရဲမွတ်တေမှုတွေကိုခါစီခံနေကြပြီးပြည်ပကိုအလုတ်ထွက်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲနဲ့ဘဝအခြေအနေတွေအကြောင်းအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။အဝင်ဆွေးနွေးလိုသူတွေအနေနဲ့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ် 1-239-382-5554 ကိုကြိုတင်ဆက်သွယ်နိုင်ပါတယ်။အီးမေးလ်နဲ့မေးခွန်းတွေကိုကြိုတင်ပေးပို့ထားလိုသူတွေအနေနဲ့ burmese@voanews.com ကိုရေးသားပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့ထားနိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင
်ဗျ။ VOA မြန်မာ VOA American အသံရဲ့တိုက်ရိုက်လေလံအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9နာရီတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလိုVOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရရှင်။ခုနောက်ကြန့်ရှိနေတဲ့အချိန်တွင်တဲ့အချင်းချက်ကိုကောင်းလွင်ဦးကပြောပြပေးပါအောင
်။ရှင်းလာတဲ့ချင်အမေရိကန်ကတောင်ကိုရီးယားနဲ့ပူးတွဲစည်းလေးချင်းမဲ့စီစဉ်ဟာဝါရှင်တန်မှာနျူကလ িয়ার ရေးဆွေးနွေးမှုတွေကိုထိခိုက်နိုင်တဲ့အကြောင်းမြောက်ကိုရီးယားကသတိပေးလိုက်ပါတယ်။စည်းလေးချင်းမဲ့စီစဉ်ဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်တို့ရဲ့ပြည်ခဲ့တဲ့နေ့ဆင်ကုနိုင်ငံကထိပ်သီးအစည်းအဝေးသဘောတူညီချက်ကိုချိုးဖောက်အောင်ရောက်တဲ့အကြောင်းနဲ့မြောက်ကိုရီးယားနိုင်ငံခြားရေးဌာနရဲ့ကြေညာချက်ကိုနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကဒီနေ့ပဲဖော်ပြလိုက်တာပါ။အမေရိကန်ရဲ့ရှေ့ဆက်လုံးမဲ့လှုပ်ရှားမှုတွေကိုချိန်ပြီးအလုပ်ဖွဲ့တွေချဆွေးနွေးမဲ့စီစဉ်နဲ့ပတ်သက်လို့ဆုံးဖြတ်ချက်ချမယ်လို့လည်းမြောက်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရသူတူကိုအမည်မဖော်ဘဲကုကားပြီးကြေညာချက်မှာဖော်ပြထားပါတယ်။ယူအန်နိုင်ငံနျူကလ িয়ার ရေး2015နိုင်ငံတကာသဘောတူညီချက်အရလိုက်နိုင်ရမယ့်ကိစ္စတွေကိုရှော့ချသွားရမယ့်အကြောင်းယူအန်ဥက္ကဋ္ဌအယာတူလာအလီခါမေနီကဒီကနေ့ပဲပြောလိုက်ပါတယ်။ပိတ်ဆို့တံခါးမှုတွေကြောင့်ယူအန်နိုင်ငံစီးပွားရေးထိခိုက်နေရတာကိုလည်းဆက်ရုပ်ပါဥရောပနိုင်ငံတွေကထိထိရရအကူအညီမပေးဘူးလို့ဆွတ်ဆွဲခဲ့တာပါ။အမေရိကန်လွတ်တော်အမတ်တွေပေါ်သမ္မတဒေါ်နယ်ထရန့်ကလူမျိုးရေးခွဲခြားတဲ့မျက်ချက်ပေးစကားတွေပေါ်ရှုတ်ချတဲ့ဆုံးဖြတ်ချက်တွေကိုဒီမိုကရက်အများစုလွှမ်းမိုးထားတဲ့အောက်လွတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။အခုလိုမဲခွဲဖို့ရှိတဲ့အကြောင်းအောက်လွတ်တော်လူများစုခေါင်းဆောင်စတန်နီဟိုးယားကကြေညာခဲ့ပြီးဒီမိုကရက်အမတ်တွေနဲ့ရီပူဘလစ်ကန်အမတ်တွေအနေနဲ့လည်းပါတီရဲ့တိုင်းပြည်ကိုကြည့်ပြီးမဲပေးမယ်လို့ပြောလင်းတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်ပြည်သူတောင်ပိုင်းနယ်စပ်မှာခလုံးဝင်းရဖို့ကြိုးပမ်းသူအများစုကိုသမ္မတဒေါ်နယ်ထရန့်ဆွေးနွေးကတားဆီးဖို့စီစဉ်နေပါတယ်။ဒီစီစဉ်ကြောင့်အမေရိကတိုက်11နိုင်ငံတွေကနေအင်းနီးချင်းမက္ကဆီကိုနိုင်ငံကတစ်ဆင့်အမေရိကန်ကိုနေဆက်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးစားသူတွေပေါ်အဓိကရိုက်ကပ်လာနိုင်ပါတယ်။ဒီအခါထဏနဲ့အမိမြေလူငယ်ဌာနတို့ရဲ့တင်းလာနေတဲ့ကစာမျက်နှာ58မျက်နှာပါထုတ်ပြန်ကြရာကိုလုံးဝရှောက်ထွားနေတဲ့နိုင်ငံတစ်ခုကိုကုန်းလန်းကဖျက်ပြီးအမေရိကန်ကိုရောက်လာသူတွေကိုကုန်းလုံးဝမပေးဖို့တားမြစ်လိုက်တာပါ
။တရင်အချင်းချက်ကိုကောင်းလင်းချင်ညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မို့ကမဆုမွန်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ဝက်နာရောဘတ်ဖြစ်ပါတယ်။ VOA American အသံရညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချင်းညာ9:20အထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 13883ညလိုင်းဒိုမီတာ53 kHz 9335နဲ့လိုင်းလမီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးသွားအောင်ပါပါ။သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအပေါင်းချမ်းမရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနှင်္ဂလာပ
ါ This program has come to you from the Voice of America, Washington.
Thank you.
From Washington, this is